ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌယာဓုကနေဖယ်ရှားခံလိုက်ရတဲ့သူရဥရှင်မဟာဒီကနေ့မှပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်တွေကိုပုံမှန်အတိုင်းဆောင်ရွက်နေပြီဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့ဥရှင်မဟာလာမယ့်သတင်းပတ်မှာပြန်လည်စတင်မဲ့လွတ်တော်အစည်းအဝေးတွေမှာဆက်လက်ပါဝင်သွားမယ်လို့လည်းဥရှင်မရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေဖော်ပြထားပါတယ်။ဒါပေမဲ့ဥရှင်မရဲ့နိုင်ငံရေးရှေ့အနာဂတ်ဟာရည်ရမှုရှိပါမလားဆိုတာကိုတော့နိုင်ငံရေးအတိုင်းအဝန်းကမေးခွန်းထုတ်နေတဲ့အကြောင်း VOA သတင်းနောက်ကိုစီသူကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ပါတီရဲ့ပူရဲဥက္ကဋ္ဌယာရုကနေဖေရှားခံခဲ့ရပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့သူရဥရှင်မဟာနေပြည်တော်ကလွတ်တော်ဥက္ကဋ္ဌရုံးမှာပုံမှန်ရုံးလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းပြည်သူ့လွတ်တော်ဒုတိယညွှန်ကြားမှုချုပ်ဦးခမောင်ဦးက VOA ကိုတီးပြပြောဆိုလိုက်တာပါ။ဟု
တ်ကဲ့ရုံးတက်ပါတယ်ပုံမှန်ဒီမှာကျွန်တော်လည်းပုံမှန်လုပ်တယ်ဟိုနောက်တစ်ခါဟိုကျမကြီးကတော့ဟိုလက်ရှိအခြေအနေတော့အတမှားအဖြစ်ဟိုလက်ရှိကတော့မဟုတ်ဘူးဒီနေ့အနေကတော့ကောင်းပါတယ်ကောင်းတယ်နေထားပါမယ်။နောက်ပြီးတော့ကျွန်တော်ဟိုဟာအဲစီးပွားတွေကတော့ကျွန်တော်ပြရတဲ့လောက်တော့ကျွန်တော်ဆောင်ရွက်နေတာပုံမှန်ရှိချင်တိုင်းစီးပွားဆောင်ရွက်ဖို့အတွက်ကျွန်တော်ဆောင်ရွက်နေတွေ့ရတာမဟုတ်လိမ့်တာကျွန်တော်တွေ့တယ်နေထားပါ
ဥရှင်မရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းလူလူကျိုးအတွက်ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့သတင်းစကားကိုရုံးတက်နေတဲ့ဓာတ်ပုံနဲ့အတူဖော်ပြထားတာတွေ့ရပါတယ်။လွတ်တော်စည်းဝေးတွေကိုတော့လာမယ့်သတင်းပတ်ဩဂုတ်လ18ရက်နေ့မှာပြန်လည်ကျင်းပဖို့ရှိနေပေမယ့်ပြည်သူ့တော်ဥက္ကဋ္ဌဥရှင်မအနေနဲ့ဆက်လက်တာဝန်ယူနိုင်မယ့်အခြေအနေရှိမရှိဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံရေးအတိုင်းအဝန်းကတန်တရာရှိနေကြတာပါ။ပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကတော့ဥရှင်မရဲ့နိုင်ငံရေးအနာဂတ်ဟာပြည်ခိုင်ဖြိုးပါတီလက်ထဲမှာရှိနေတယ်လို့ပြောပါတယ်
။ခုဟာရုပ်တရက်ဒီလိုကိစ္စပေါ်လာတဲ့အခါကျတော့ပြန်ကျိုးပါတီအနေနဲ့အဲဘာတွေဆက်လုပ်မလဲဆိုတာလည်းကျွန်တော်တို့ကတေချာမသိဘူးဗျာဒီလောက်ပဲဥရှင်မန်းအပေါ်မှာဟလာတို့အေးယူတာဒီလောက်ပဲရက်သွားမလားမပြောနိုင်ဘူးရုပ်ောက်ပွဲကော်မရှင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ဒီနှစ်လကျော်ကျော်လေးပဲကြံတော့တဲ့ရက်မှာကိုပဲအခုကဒီလွတ်တော်ကိုယ်စားလှယ်ကိုတာဝန်မှရုပ်သိမ်းရေးဆိုင်ရာဥပဒေထွက်လာအောင်ပြားထပေးနေတယ်။နောက်တစ်ခုကဒီသူတို့ရဲ့နောက်ွယ်မှာပေါ့နော်ပြည်ထောင်စုပါတီရဲ့နောက်ွယ်မှာကအဘိုးသူမကြီးတန်းရွှေရှိသေးသလား။အဲသူ့နေရာဘယ်လိုသဘောထားရှိသလဲ။ဟိုအရှင်မန်းကိုဒီလွှတ်တော်ဥက္ကဋ္ဌကနေရောရှင်းပေးအဲဈေးရှင်နဲ့ဆန္ဒရှိသလား။ဒါတွေလည်းအဲကျွန်တော်တို့ဒီဒီအကျိုးတရားမှုရှိလိမ့်မယ်ခင်ဗျ။အဲ့ဒါတွေကကျွန်တော်တို့ကသေချာမသိနိုင်တဲ့အတွက်ကျွန်တော်တို့မပြောနိုင်ဘူးဗျာ။
ဥရှင်မဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နိုင်ကတာဝန်နေနဲ့မအားလတ်တာကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအတွက်ဆောင်ရွက်ချက်တွေမထိရောက်မှာဆိုတဲ့အတွက်တာဝန်လွှဲပြောင်းယူလိုက်ရတာဖြစ်တယ်လို့ပြည်ခိုင်ဖြိုးပါတီကတော့တရားဝင်ကြေညာထားပါဒါပေမဲ့လည်းလွှတ်တော်တာဝန်တွေမကြခင်ကျင်းပမဲ့ရွေးကောက်ပွဲအတွက်ပဲကိုယ်တိုင်ဖြူးမြို့နယ်ကိုကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မှုအစီအစဉ်တွေကတော့ရှိနေအောင်မှာဖြစ်တယ်လို့လည်းပြည်ခိုင်ဖြိုးပါတီကပြောပါတယ်အာဏာရပြည်ခိုင်ဖြိုးပါတီကတော့ဥရှင်မန်းအပါအဝင်ဗဟိုအလုံးမှုဆောင်ဆန္ဒဦးကိုရုတ်တရက်ယာရုတွေကနေဖယ်ရှားခဲ့ပြီးဘ ഹു အလုံးမှုဆောင်ကော်မတီအစ်စ်ဖွဲ့စည်းခဲ့ပေမဲ့ပါတီမူဝါဒတွေအတိုင်းရှေ့ဆက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြေညာချက်သောင်ထပ်မံထုတ်ပြန်ခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပါတီဝင်အရေးသွေးနိုင်ငံအကျိုးပြည်သူအကျိုးအတွက်ပုံမှုစူးစမ်းဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါရခင်ဗျာ။